မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါများရှင
်အခုဆိုရင်ဒီယူကရိန်းစစ်ပွဲက3နှစ်ထဲဝင်လာပါပြီအခြေအနေကဘယ်လိုရှိပါလဲဘယ်ဘက်ကနိုင်နေပါလဲ
မွန်လင်းလင်းပြောရင်တော့ယူကရိန်းဘက်ကနည်းနည်းအရေးနိုင်နေတယ်လို့ပြောမှာဖြစ်ပါတယ်အခု3နှစ်ထဲဝင်လာပြီ2နှစ်ထဲရောက်တော့ယူကရိန်းကဘာစဉ်းစားလာလဲဆိုတော့ counter offensive တံပြန်ထိုးစစ်ဆင်မဲ့ဆိုတော့ကျူကျော်လာတဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆိုတော့သူတို့ပြတ်တန်ဆုံးတူစားခဲ့ပါတယ်ဒါပေမဲ့မအောင်မြင်ပါဘူးပထမဆုံးရုရှားတွေကသူတို့ရဲ့ယူကရိန်းမျိုးဖြစ်တဲ့ဘာကူကိုပြန်သိမ်းသွားတယ်နောက်မကြာသေးခင်လာပိုင်းအတွင်းမှာပဲအဖတီကာကိုသိမ်းတယ်ဆိုတော့ဒီဟာတကယ့်ကို landmark victory for russia ရုရှားတွေအတွက်မှတ်လောက်သလောက်အောက်ပွဲဖြစ်ပါတယ်ဒါယူကရိန်းသမ္မတတို့ကလည်းဝန်ခံကြတယ်နောက်တစ်ခါစီးရင်အဖြစ်ရှိမယ်ဆိုရင်လည်းရုရှားကယူကရိန်းထက်အများကြီးအင်အားသာပါတယ်ရုရှားအမေရိကန်ပြည်ကဘာမှစီးရင်အကြီးဆုံးနိုင်ငံဖြစ်တယ်ဆိုတော့ယူကရိန်းကသူများအခုနေတဲ့နေရာဖြစ်ပါတယ်။စစ်ရင်အားဖြင့်စစ်သားအရေးအတွက်ကအစ military service ဒီဘုံနဲ့ကြည့်မယ်ဆိုရင်ယူကရိန်းမှာ3သိန်းကျော်လောက်ရှိနေရာချက်မှာ7သိန်းကျော်လောက်ရှိရဲတခါ PC လက်နက်ကရိယာအလုံးရုရှားဖက်ဖက်သာပါတယ်ဆိုတော့အခုခါမှာလည်းပဲရုရှားဘက်ကအင်အားကောက်နေတယ်ပြန်သိမ်းနိုင်တယ်ယူကရိန်းရဲ့တံပြန်ထိုးစစ်မအောင်မြင်တဲ့အခြေအနေဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ်
တတင်းတွေထဲမှာတော့ဒီယူကရိန်းကရုရှားရဲ့ drone တွေလေယာဉ်တွေကိုပြန်ပြီးတော့ပစ်ချနေရပါပဲ
ဟုတ်ပါတယ်ဒါပေမဲ့ drone တွေလေယာဉ်တွေဆိုတော့ကျွန်တော်နားလည်တော့ပြောရင်စီးရေးကြွန့်ကြီးတို့တော့မဟုတ်ပါဘူးလေဒတ်ဆိုတာကတော့အောက်ကထီလင်းတက်တွေအမြောက်တက်တွေဆက်လက်သွားဖို့အတွက်လမ်းရှင်းပေးတဲ့သဘောပေါ့လေဆိုတော့ artillery ခေါ်တဲ့အမြောက်တက်ကတိတ်ပြီးတော့အင်အားကောက်နေတာရှာဘက်ကအဲ့ဒါကြောင့်လဲသူတို့နေမြေတက်တက်သိမ်းထားတာပေါ့အဲ့ဒီဟာပေါ်ကျော်လာတဲ့လေယာဉ်တို့ drone တို့ကတော့ယူကရိန်းကပြန်ပြစ်နိုင်တာတော့ရှိတယ်ဆိုပေမဲ့လည်းပဲဒီ artillery ကိုသူတို့တွန်းထန်နိုင်ခြင်းရုရှားရဲ့ artillery ကြီးကြပ်တက်လာတဲ့ဟာတွေအမြောက်တက်တက်လာတဲ့ဟာဆိုတွန်းထန်နိုင်ခြင်းမရှိလို့အခုလိုအရင်းအမြစ်များဖြစ်တယ်လို့ပြောမှာပါ
American ဘက်ကစီအကူကြီးတွေကအခုရက်ဆိုင်သွားတယ်ပေါ့နော်အဲ့တော့ American ကသူကတိတွေပေးထားပြီးတော့ဘာကြောင့်တွန်းဆုတ်နေရပါလဲပါတီနိုင်ငံရေးကြောင့်လား
ပါပါတယ်ပါတီနိုင်ငံရေးအကြောင်းဆိုပါတီနိုင်ငံရေးကိုအဓိကပြောမှာပေါ့လေ Democrat သမ္မတ Joe Biden ကတော့အခုနီးပေးဖို့ဆိုတာအဓိကကွန်ဂရက်မှာသူတို့ဥပဒေပြုဖို့တင်သွင်းတယ်။အဲဒီဥပဒေကိုအခုခါမှာနောက်ဆုံးအသုတ်ပေါ့လေဘီလီယံ50ကျော်ပေးမဲ့ကိစ္စကို Republican ဆရာကံွက်ထားတဲ့တောင်စီမံတော်နိုင်ဖြစ်နေပါတယ်။ယူကရိန်းကိုသူတို့နိုင်ငံရေးအချင်းထောက်ခံတယ်။သို့တော်လည်းပဲသမ္မတဘိုင်ဒန်ရဲ့တခြားဥပဒေတွေဖြစ်တဲ့သမ္မတဘိုင်ဒန်ကလည်းဇက်ကိုလူဝင်မှုကြီးကြပ်ရေးမှာသိပ်ပြီးတော့တင်းတင်းကြပ်ကြပ်မဖုတ်ဘူးပေါ့လေ Republican ဖြစ်ချင်းတယ်လို့မလုပ်ဘူးသူကမက္ကဆီကိုနယ်စပ်မှာလူမှုကြီးကြရေးတို့စသဖြင့်ပေါ့လေအဆိုင်လမ်ကိစ္စတော့မှသူက Republican တွေမကျေနပ်ဘူးဆိုဒါကိုမကျေနပ်တဲ့တရားဟိုဥပဒေကိုလည်းပဲ Ukraine ကိုပေးမဲ့ဥပဒေကိုလည်းကန့်ကွက်တယ်ဆိုပြီးတော့တွဲပြီးတော့ကန့်ကွက်တာပါအဲ့ဒါက Senate အထက်လွှတ်တော်ရဲ့လူမျိုးစု Republican ကောင်းဆောင် Mitch McConnell ကပြီးခဲ့တဲ့နှစ်ရက်လောက်ကမီဒီယာတစ်ခုကိုအင်တာဗျူးပေးတဲ့ဟဲ့မှာကျွန်တော်ဖားတာဖြစ်ပါတယ်ဒါကနိုင်ငံရေးကိစ္စဒါပေမဲ့အဲ့ဒီလောက်သဘောထားမပြော့ပြောင်းမနေပိုးတင်းမာတဲ့ Republican စီရှိတယ်အဲ့ Republic စင်ညာတာပေးကူမပေးသင့်ဘူးဒီကိစ္စမှာငါတို့မပါသင့်ဘူးလို့ပြောတဲ့သဘောထားရှိရဲ။အဲ့ Republicans တွေထဲမှာများသောအားဖြင့်ကတော့ Donald Trump ကိုထောက်ခံတဲ့မဲဆန္ဒနယ်က Republicans တွေနောက်ပြီးတော့သူ့ရဲ့မဲဆန္ဒနယ်ကပြည်သူတွေကိုမဲစင်းကောက်ကြည့်တာဒါဖြစ်ဆန္ဒသဘောထားကောက်ကြည့်တဲ့အခါမှာ63ရာခိုင်နှုန်းကမပေးသင့်ဘူးဒီဟာပေးတာပါတယ်ဆိုတော့ကန့်ကွက်ကြတာရှိပါတယ်။ဒါကပါတီနိုင်ငံရေးနဲ့ပတ်သက်ပြီးတော့အဖူးတစ်ဖြစ်နေတာဒါပြင်အမေရိကန်သမိုင်းကြောင်းကိုကြည့်ရင်အမေရိကန်ရဲ့နိုင်ငံကြ合いဟာစီယာအထူးကြံနေခြင်းနဲ့ဟွာတာ isolationist isolationism လို့ခေါ်ရမှာဖြစ်ပါတယ်။ဟိုပထမကွာစပြီးတော့ငါဆိုရင်အမေရိကန်ကဝင်တိုက်ပေးခဲ့တဲ့အများကြီးအရင် Woodrow Wilson ဟာသိအနာကြည့်လာပြီးတော့စုကိုယ်တိုင်းနိုင်ငံကိုစစ်ပွဲမဖြစ်အောင်ဆိုပြီးအမေရိကန်သမ္မတက League of Nations ဆိုခေါ်တဲ့နိုင်ငံပေါင်းစုအစည်းအဝေးကိုသူကတည်ဆောင်ပေးခဲ့တယ်။နိုင်ငံတွေကသိသဘောတူပြီးလက်ပတ်ရေးထိုးကြတယ်။ဒါပေမဲ့Woodrow Wilson ရဲ့နိုင်ငံဖြစ်တဲ့ American ကအဖို့ရင်ဖြစ်မလာဘူး Congress ကကန့်ကွက်တယ်ဟာငါတို့ကသူများနိုင်ငံရေးဝင်မချုပ်ဘူးသိကြနေမယ်ဆိုတဲ့သဘောထားမျိုးရှိခဲ့ဆိုသူတို့သမိုင်းကြောင်းမှာကွန်ထားရတော့ isolationist idea လေးမသိမသာကျန်နေသေးရလို့ပြောမှာဖြစ်ပါတယ်တကယ်တော့အဲဒီ League of Nations ဆိုဟာကုလသမဂ္ဂရဲ့ဆေးပြေးပေါ့ကုလသမဂ္ဂဒုတိယကမ္ဘာစစ်မြောက်ပေါ်ပေါက်လာတယ်အဲဒီ League of Nations ကပထမကမ္ဘာစစ်မြောက်ပေါ်ပေါက်ခဲ့တာဖြစ်တယ်ဆိုတော့အဲဒီလိုသမိုင်းကြောင်းရဲ့ဒါဇင်လာလည်းပဲနည်းနည်းစိတ်ထဲမှာရှိနေသေးလို့ထင်ပါတယ်ဒါကြောင့် American ရဲ့အကူအညီကနောက်နေ့နေတယ်လို့ပြောမှာဖြစ်ပါတယ်
။ဥရောပရောဘယ်လိုအကူအညီဆက်ပေးနေပါလဲ။ဒီဥရောပအကူအညီတွေကယူကရိန်းအတွက်ဘယ်လောက်အရေးပါပါလဲ
။အရေးပါပါတယ်။အမေရိကန်ပြီးရင်ဥရောပပေါ့။ဥရောပကအမေရိကန်ဟောက်တော့မပေးနိုင်ဘူးပေါ့။ဆိုတော့အခုဥရောပရဲ့အကူအညီလည်းပဲနောက်နေနေတယ်။ဆိုတ ဆိုတော့သောသောကအဲ့ဒီအာဖရိကာကျသွားပြီးနောက်မှာယူကရိန်းသမ္မတကပြောတယ်ဗိုလိုဒီမီယာဇီလင်စကီကသူရဲ့အကူအညီနှောက်နေလို့ငါတို့ဘက်ကထိခိုက်ခဲ့ရတာဖြစ်တယ်ဆိုတော့ပြောတယ်။နောက်သူပြောတဲ့စကားပြောရင်သူ့ကိုပြီးခဲ့တဲ့ညီလာခံမှာယူရိုပီယန်တွေကမေးတယ်။ဒီစီပွဲပြီးဖို့အချိန်တွေအလားလားပြောဆိုအဲ့ဒီကိစ္စကိုကျွန်တော်မမြင်နဲ့ခင်ဗျားတို့ခင်ဗျားမေးပါရဲခင်ဗျားတို့ကိုခင်ဗျားပြန်မေးခင်ဗျားတို့ကဘလောက်အကူအညီပေးနိုင်တယ်ဘလောက်မြန်မြန်ဆန်ဆန်ပေးနိုင်တယ်ဆိုတဲ့အပေါ်မှာမူတည်ရဲ။ခင်ဗျားတို့ကယူကရိန်းကိုကူညီနေရတာဟာ charity မဟုတ်ဘူးသနာဂရုဏာသက်လို့အလှပေးလို့မမှတ်နဲ့ခင်ဗျားတို့နိုင်ငံခင်ဗျားတို့ရဲ့လွတ်လပ်ခွင့်ကိုကျောက်ကစီရာကာကွယ်တိုက်နေရတာဟုတ်တယ်လေယူကရိန်းပြည်ရင်သူကရုရှားဆက်ပြီးတော့ဥရောပအနေနဲ့ဖြစ်လာနိုင်တယ်ဆိုပြီးတော့အဲ့ဒီကိုပြောသွားတာဖြစ်တယ်ဆိုတော့အဲ့ဒီကိစ္စမှာဟုဥရောပကလည်းပဲဆက်ပြီးမပေးနိုင်ဖြစ်နေတယ်အမေရိကန်ပြည်ရဲ့တဝက်လောက်တောင်မှမရှိသေးဘူးပါပဲဒါပေမဲ့လည်းသူတို့ကတောင်းနှင်းနေသူတို့နှောင့်နှေးတဲ့အကြောင်းရင်းကတော့သူတို့စီမှာခွဲတန်းချထားတယ်ဥရောပသမဂ္ဂနိုင်ငံတွေမှာစီးပွားရေးကိစ္စပါညာပူးပေါင်းဆောင်ရွက်ကြတဲ့ဥပဒေကိစ္စမှာစီးရေးဟာသူ National Affairs ဖြစ်တယ်စီးရေးကိစ္စနဲ့ပတ်သက်ပြီးတော့စီးရေးမှာသဘောတူညီမှုမရှိဘူးနေတို့မှာရှိတယ်ဥရောပသမဂ္ဂအနေနဲ့မရှိဘူးဆိုတော့ဥရောပသမဂ္ဂတွေမှာသူတို့နိုင်ငံရဲ့တိုင်းပြည်ဗန္ဓာရေးအချိုးအစားလိုက်ပေးရတယ်ဆိုဂျာမနီကဗန္ဓာရေးအတောင်တင်းဆုံးဆိုသူအများဆုံးပေးရတယ်အဲ့ဒီကိစ္စမှာလည်းပဲနည်းနည်းမကြည့်မလဲဖြစ်တယ်သူနဲ့ငါများဆိုရကိစ္စရှိတယ်လို့သိရပါတယ်နောက်တစ်ခုကလည်းအမေရိကန်နှောင့်နှင်းနေတဲ့ကိစ္စအမေရိကန်မှာနောက်ပိုင်းမှာဘယ်လိုဖြစ်လာမလဲဘာညာဆိုတာသူတို့စောင့်ကြည့်နေတဲ့သဘောလည်းဖြစ်မယ်အဲ့ဒီဟာလည်းပါတယ်လို့ထင်ပါတယ
်ဒီမှာဒီအမေရိကန်ရဲ့ယူကရိန်းပေါ်သဘောထားဥရောပနိုင်ငံတွေနဲ့ဘာကွာလို့ပါလဲ
ဥရောပကဘူဟေးကြီးတယ်အစကတည်းကဥရောပဟာကမ္ဘာစစ်တွေဖြစ်ရင်ဥရောပမှာပဲဖြစ်မလဲအခုရုရှားနဲ့စစ်ဖြစ်လာရင်လည်းဥရောပပဲဖြစ်မှာအမေရိကန်ကတပုတ်တရားကြီးချထားတာရောက်လာမှာမဟုတ်ဘူးဆိုတော့အဓိကအဲဒီကဥရောပမှာစစ်ဖြစ်တိုင်းအမေရိကန်အစားအတက်တက်ကြွကြွမပါခဲ့ဘူးဒုတိယကမ္ဘာစစ်တွေသူတို့ပေါ်ဟာဗတ်ပြန်လာပြစ်လာတဲ့ခမာခဲသူတို့ဝင်နေဆွေးနွေးလိုက်တာဖြစ်တယ်ဆိုတော့မြတ်စွာဘုရားဥရောပကပူခံရတယ်ဥရောပနဲ့အမေရိကန်ကွာတာကဒနာအင်အားချင်းကွာတယ်နောက်ပြီးတော့အဲစီးရဲ့ဒံကိုပထမဦးဆုံးထိတွေ့ရမယ့်အနေအထားမှာအမေရိကန်နဲ့ရှောင်နေလို့ရတဲ့သဘောရှိတယ်။ဥရောပခံရမယ်။သို့သောအမေရိကန်ဟာလည်းပဲဥရောပဟာအမေရိကန်တို့သိအရေးကြီးတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ရဲ့ prosperity ချမ်းသာကြွယ်မှုဟာဥရောပရဲ့ချမ်းသာကြွယ်မှုနဲ့ဆက်နွယ်နေတယ်။ဥရောပချွတ်ချုံကြတဲ့အမေရိကန်နဲ့ချွတ်ချုံကြသွားမှာပဲ။ဒါကြောင့်ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာဥရောပကစစ်ဖြစ်ပြီးတော့နယ်လမ်းမထူနိုင်ဖြစ်နေတဲ့အခါ Marshall Plan တို့ဘာလို့စီမံကိန်းတွေဘာလဲလုတ်ပြီးတော့အမေရိကန်ကဥရောပနယ်လမ်းထူထောင်ရေးကိုလုပ်ပြီးခဲ့ရတာဖြစ်တယ်ဆိုတော့အဲ့ဒီကူတော့ဆက်ဆက်နေပါတယ်သို့တော်လည်းပဲစစ်တမ်းကိုတိုက်ရိုက်ခံရတဲ့အခါတော့ဥရောပကပို့ပြီးတော့ခံရတယ်ဒါကြောင့်ဥရောပကပို့ပြီးတော့စိုးရင်သင့်တယ်လို့ယူဆကြပါတယ်အင်္ဂါအ
ဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့ကအမေရိကန်နဲ့အနောက်နိုင်ငံတွေပေါ်မှာလုံးဝမူတည်နေရဆိုတဲ့သဘောပါလား
ပြောနိုင်ပါတယ်ယူကရိန်းကရုရှားကိုဘယ်လိုမှစီးရင်အဖြစ်မမီနိုင်ပါဘူးအဲ့ဒါကြောင့်လည်းပဲအဓိကလို့ဖြစ်တာနောက်ပြီးရုရှားကလည်းပဲယူကရိန်းကိုဝင်တိုက်ရတဲ့အကြောင်းရင်းပေါ့လေ2014ခရိုင်းမီးယားပိုင်းအစားဖြစ်ခဲ့တယ်သူတို့ကယူကရိန်းကအနောက်နဲ့သိမ်းနှိစက်သွားမယ်တကယ်တော့ဆိုဗီယက်ပြည်ထောင်စုကခွဲထွက်သွားတဲ့ပြည်နယ်တွေသမ္မတနိုင်ငံတွေစီကြဖြစ်လာတဲ့ဟာတွေအဲ့ဒီနိုင်ငံတော်တော်များများဟာရုရှားနဲ့ဆက်ဆံရေးမပြတ်ဘူးချစ်ချစ်ခင်ခင်နေတယ်ယူကရိန်းကတော့ယူကရိန်းကတချို့ဟာနောက်ဖက်ကိုရင်းလာပြီးတော့ဥရောပသမဂ္ဂကိုဝင်မလို့လို့နေတို့မလို့အဲ့လိုပြည်စံမျိုးဖြစ်လာတဲ့အကြောင်းစပြီးတော့ယူကရိန်းကိုအဲ့လိုမဖြစ်အောင်ရုရှားဘက်ကဟန်တားခြင်းတဲ့သဘောနဲ့ဆက်လာတယ်လို့သုံးသပ်ကြတာဖြစ်ပါတယ်ဆိုတော့ဒါဟာဆက်တော့ဆက်ဆက်နေပေါ့လေအဲ့ဒီကူဟာ
တကယ်လို့များပေါ့နော်2024အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကတကြောပြန်အနိုင်ရခဲ့မယ်ဆိုရင်ဒီယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားမူဝါဒတွေကပြောင်းသွားနိုင်မှာလား
ဒေါ်နယ်ထရမ့်ကဘာပြောလဲဆိုတော့24နှစ်အတွင်းမှာသူတို့ရပ်လိုက်မယ်ပြောရတော့ဟုတ်တယ်ပဲဒါပေမဲ့နိုင်ငံရေးမှာရွေးကောက်ပွဲမတိုင်ခင်ပေးတဲ့ကတိပေါ်လေအဲ့ဒါဟာအဲ election promise နဲ့တကယ်လက်တွေ့အာဏာရှိလာတဲ့အခါလုပ်ရတာတော့ကွာတတ်ပါတယ်အများနဲ့ထပ်တူမကြပါဘူးဒါပေမဲ့ဒေါ်နယ်ထရမ့်ကတော့တနည်းနည်းသူကစူးစမ်းမှာသူကရုရှားနဲ့ပူတင်နဲ့ပေါ်လေရုရှားနဲ့ဆိုရဲသူကတင်းတင်းတင်းတင်းလည်းဆက်ဆက်မှုလူလာကြတဲ့လူဖြစ်တယ်ဆိုတော့အဲ့လူလည်းဖြစ်ကောင်းဖြစ်နေမှာသူကတော့အဲ့လိုပြောနေတာပဲတချို့ကတော့အဲ့လိုမဖြစ်နိုင်ဘူးလို့ပြောကြတယ်တချို့ကတော့ဘယ်လိုသုံးသပ်လဲဆိုတော့ဒီယူကရိန်းဗိုလ်ချုပ်ကြီးတယောက်သုံးသပ်တာကျွန်တော်ကြားလိုက်တယ်ဒေါ်နယ်ထရမ့်အနာရရမယ်ဆိုလို့သိကြလိုက်ရင်ရုရှားကပို့ပြီးတော့စီးရေးကိုအစိမ့်မြင့်ပြီးတော့နေမြေပို့သိမ့်မယ် တကယ်လို့စည်းစားဖြစ်မယ်ဆိုရင်သူကအပေါ်စီးရနေမှာပေါ့လေတောင်နေဆောင်ကရကြတော့ဆိုရင်သူကအပေါ်စီးရနေပြီးစည်းစားနိုင်တဲ့အနေအထားဖြစ်အောင်လုပ်လိုက်မယ်ဆိုပြီးတော့ပြောနေရပါတယ်ဆိုတော့တကယ်ဖြစ်လာမယ်မဖြစ်လာမယ်တော့မပြောနိုင်သေးဘူး American ပြည်သူတွေရဲ့ experience money ပေါ့အခွန်တောင်းပြည်သူတွေရဲ့ပတ်စံနဲ့ထပ်ပတ်နေရတာဟုတ်ဒီကိစ္စကိုထပ်ပတ်နေဆိုတာအဲ့ဒါကိုတချို့လူတွေကလည်းမပေးသင့်ဘူးဘာညာအဲ့လိုမျိုးထင်တဲ့သဘောရှိတယ်ဆိုတော့နောက်ဒေါ်နယ်ထရမ့်ကတော့ yes သူတက်လာမယ် and let's make the american great again ဆိုရမယ်ကပြောပြီးတော့တော့မှာအင်အားကြီးဆုံး great တန်ခံဖြစ်မယ်ဆိုပြီးတော့သူကကြွေးကြော်နေတယ်ဆိုတော့ပြောင်းလဲသွားနိုင်ပါတယ်အချိန်တွေကတော့ဆိုတော့အဲ့ဒီခါဟာစစ်ပွဲရဆဲဘူးတဲ့သူကလူကောင်တူးစားတူးစားပါနေမယ်ဒါပေမဲ့အဆုံးနိုင်ကဘယ်ဘက်ကအပေါ်စီးရသွားမလဲဆိုတာကတော့သိစနာစရာပါပဲရုရှားဘက်ကအပေါ်စီးနဲ့ဆုံးဖြတ်နိုင်နေမယ်သဘောဖြစ်ပါလိမ့်မယ်အဲ့
တော့ဒီပြောင်းလဲသွားနိုင်တယ်ဆိုတာရှေ့မတိုးနောက်မဆုတ်အခြေအနေတွေကနေဟိုရုတ်တရက်ပြောင်းလဲသွားတဲ့အနေအထားဖြစ်နိုင်တာပါလားအဲ့လိုဖြစ်ဖို့ဆိုရင်ဘလို့အချက်တွေပေါ်မှာမူတည်ပါလဲ
ဒီဟာကိုစဉ်းစားကြဖို့ကတော့ကမ္ဘာကောင်းဆောင်တွေကပြောနေတာပဲပုံမှန်မင်းကြီးကဒီနေ့လားမနေ့လားပြောသေးမလားဒီဟာကိုညင်းညမ်းသောဖြစ်ရှင်းပါပြဿနာတွေကအများအားပြောနေကြတယ်သူကတော့ဒါပေမဲ့ညင်းညမ်းသောဖြစ်ရှင်းတဲ့နေရာမှာဒန်းတူအခြေအနေနဲ့ဖြစ်ရှင်းနိုင်မလားဒီဟာကိုညီဘကတော့စိတ်ခက်ခဲပါလိမ့်မယ်ဆိုတော့တကယ်လို့ဒေါ်နယ်ထရမ့်တက်လာပြီးတော့ပူတင်နဲ့သူတို့အပေးလုပ်ပြီးတော့ရလိုက်တယ်ဆိုစီတိုင်အောင်ဒီပဋိပက္ခညင်းတော့မှမဟုတ်ဘူးဒါအများအားဆက်လက်ပြီးတော့မချေနှက်မှုတွေကတော့ရှိနေကြမှာကြမှာပဋိပက္ခရှိကြမယ်နောက်တချို့ကလည်းသုံးသပ်ကြတယ်ဒီအမေရိကန်ကဘာမှမလုပ်ဖဲနဲ့အ short ပြေးပြီးတော့အသာပြေးလိုက်ရတဲ့သဘောဖြစ်တယ်ရုရှားကိုအသာပြေးပြီးတော့ဆုံးဖြတ်လိုက်စီတဲ့သဘောဖြစ်တယ်ဆိုရင်လည်းတရုတ်ကလည်းစခန်းထလာလိမ့်မယ်တူကတိုင်ဝမ်အစီဘက်မှာပါလေဒီကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းပို့ပြီးတော့ရောင်းတက်လာမှာပေါ့လေသူကလည်းထင်ရလုပ်လာလိမ့်မယ်ဆိုတော့ပြောနေကြတာရှိပါတယ်ဒါပေမဲ့တပိုင်းဆိုတော့တူတင်ပြီးခံမှန်းဖို့ခက်ပါတယ်နာဂတ်ဆိုတာမြင်ရခဲ့တယ်အတိတ်ကကျွန်တော်မြင်ရတာအတိတ်ကနောက်မှရှိရဆိုရင်လည်းအတိတ်ကိုကျွန်တော်မြင်ရတယ်အနာဂတ်ကိုကျွန်တော်မမြင်နိုင်ပါဘူ
းဟုတ်ကဲ့ပါအခုလိုဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသားရှင
်ကျေးဇူးတင်ပါတယ်